Jenny and Dama and Pego Munia Shizan, Sound Nanke, Dira the White Ma, Sikong Sidine, Dibakan Diduka Way Puba Purija, Mila Sunny and Nabangani, Dini Sashiany, T. Set that
would be Hanivai. ว่าชิกซาเดดิมาซเชียนีกาบิกเนติวมาซีนโนยามาเลไซเวชิดิโดเมคูเนติโดเมวานอเดเนจิโอเมเนเงยอตันจาเนียโตเนียนซิเดชองเนียนิเรสคาเนตไมนอเวกวาวานอดิเนคูมาเฮราซาชิดาตะมีอคูทีเวตะมีกุนทีไนเนไซเวกาลาอตวินซิกองซีเบกะเลนเนจีรีอโนจอนอตองจูบีอุติยามะชิจิกขันนีเรโลเลเดต้ากันนีกาเปียวบาเรเทคงยองชุยเนเซ ยาวสุยမျိုးเนี่ยတောင်ပူကွဲကြေးရွာမှာမင်းညကလက်နက်ကြီးကြားရလို့အရသာပြည်သူ၃ဦးတေဆုံးပြီးတဦးတန်ရရသွားပါတယ်ဖေကုံမျိုးเนี่ยအရှိချံလွယ်တန်းဆုံးကြေးရွာဘက်ကဘုံကြီးเจ้าမှာလည်းမင်းညကလက်နက်ကြီးကြားလို့အရသာပြည်သူ၂ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဖေကုံမျိုးเนี่ยစီမီလော့ကြေးရွာမှာဒီနေ့တိုက်ပွဲအတွင်းမှာလည်းစာနယ်ရေးခါပြန်လာယူတဲ့စစ်ပေးဆောင်ပြည်သူတဦး လက်နက်ကြီးကြီးထိမှန်ပြီးထိခိုက်ဒဏ်ရာရသွားတယ်လို့ပြောပါတယ်။အဲဒီကနေ့မနေ့ကတော့တောင်ပူကွဲမှာဒီလက်နက်ကြီးကြားပြီးတော့ဒီလေးရောက်၊၃ရောက်ပြီးတော့၁ရောက်တန်ရာရတယ်။နောက်ဒီကနေ့တော့ဆင်းလို့ပိုက်ပေါ်မှာပြည်သူတယောက်ထိခိုက်ဒဏ်ရာရတယ်လက်နက်ကြီးကြီးစောင်းနဲ့ထိသွားတာ။ရေခါပြန်ယူနေနဲ့ထိသွားတာ။ဒီရွာတွေလည်းလက်နက်ကြီးကြားလို့နေကြက်စီးမှုတွေလည်းဖြစ်ခဲ့ပါတယ်။ဒါအ ဒါပေမဲ့လည်းမေလာ၁၇ရက်နေ့ထုတ်မြမအလင်းသတင်းစာမှာတော့စောင်းနှန်းခန်းကြီးရွာကိုပီဒီအက်တွေကဝင်ပြီးမီးရှို့တယ်လို့စစ်ကောင်စီဘက်ကတမ်းပြန်ဆွဆွဲထားပါတယ်။ပြီးခဲ့တဲ့မေလာ၁၂ရက်နေ့ကလည်းစစ်ကောင်စီတပ်နဲ့ပအိုးပြည်သူ့စစ်ပင်းအန်းတို့အဖွဲ့တို့တပ်ဆွဲနေရာယူထားတဲ့ရောင်ရွှေမြို့နယ်ထီရီကြီးရွာထီရီဂိတ်စခန်းကိုဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်တွေကတွားရောက် ါတယ်အဲ့ဒီနောက်ပိုင်းမှာတော့စစ်ကောင်စီတပ်တွေဟာဖဲခုံမြို့နယ်ဘက်ကိုအင်အားအလုံးအင်းနဲ့ထိုးစစ်ဆင်လာပြီးငယ်ငယ်ရှင်းရှင်းလင်းလင်းလောက်တာကြောင့်ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့ဒီကနေ့အထိနေစဉ်ရက်ဆက်တိုက်ပွဲပြင်းထန်ဖြစ်ပွားနေတယ်လို့ဖဲခုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ရင်းနှစ်ကပြောရေးဆိုခွင့်ရှိသူတူကဗီဒီယိုကိုပြောပါတယ
်နေ့တိုင်းဖြစ်နေတယ်ကြဒီဒီဒီစားခံနေတဲ့ဒီဘက်မှာမရှိတော့ဘူးရှောင်ပြေးကုန်ရတယ်16ရက်နေ့ကတော့ဒီစောင်းနှန်းခဲရွာကိုစစ်တပ်ကဝင်ပြီးတော့သူတို့ရွာအကုန်လုံးကြီးရှုသွားတယ်ကြတနင်္လာက18ရက်နေ့က17နာရီတော့ရှိတဲ့ချိန်ကျတော့ခင်းလေကရွက်ပန်းဆောင်ရွာကိုသူကလက်နက်ကြီးနဲ့ထိုးလိုက်တာလက်နက်ကြီးလေးလုံးကျပြီးတော့အဲ့ဒီခုံကြီးကြောင့်စာပြေရောင်းနေမှာကျတယ်ဆက်တော့အဲ့ဒီခုံကြီးကြောင့်မှနေတဲ့ရွာသားတွေတော့တန်ရရတော့တယ်ကြ
လက်နက်ကြီးပြစ်ခတ်မှုနဲ့တိုက်ပွဲတွေကြောင့်ဒေသခံတွေဟာဘေးလွတ်ရာတောတောင်ကြားမှာပုန်းခိုနေရပြီးတော့ကျန်းမာရေးပြဿနာစားရေးတောက်ရေးအခက်အခဲဖြစ်နေတယ်လို့ဆွေးဆောင်တဦးကအခုလိုပြောပါတယ်
။ကိုစီဒီဖြိုင်နိုင်နေတဲ့ဟိုကျဲပြင်းကြတယ်နောက်ဟိုစားမှုရေးရလဲဟိုတောင်းရလဲရပဲတကောင်းလို့ရခတ်တော့အစ်စ်ချေတော့အင်းမျိုးရည်ပြနေရပါဘူး
။ဖေခုံမျိုးနဲ့အရှိချမ်းမှာယာယီစစ်ပေးဆောင်စခန်း9ခုရှိနေပြီးစစ်ပြေးဒုက္ခတွေတတောင်းကျော်ခိုးလုံနေပါတယ်။အရင်တုန်းကလည်းတိုက်ပွဲတွေကြောင့်ထွက်ပြေးနေရသူတွေဖြစ်တယ်လို့အခုလက်တော်ဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်လည်းအိုးအိမ်ပြေးလာရသူတွေရှိပါတယ်ခင်ဗျာ